ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ 2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပင်မဲ့ပါတီတွေထဲမှာတိုင်းသာစီလုံးညီညွတ်ရေးပါတီကတတိယအင်အားအကြီးဆုံးပါတီလည်းဖြစ်ပါတယ်ခင်ဗျ။တာဆညာပါတီရဲ့မူဝါဒတွေကဘာတွေများဖြစ်မလဲခင်ဗျ
။ဒီနိုင်ငံရေးပါတီတစ်ခုဟာဒီ guiding philosophy လို့ခေါ်တဲ့ဒီမူဝါဒရှိရမယ်။ဒီမူဝါဒကိုအကောင့်တယ်ဖော်တဲ့လမ်းစဉ်ရှိရမယ်။အဲ့ဒီလမ်းစဉ်ကိုအမှားယွင်းနဲ့ရောကျင့်သုံးနိုင်မယ်ကျင့်စဉ်ရှိရမယ်လို့ခံယူထားတဲ့ပါတီဖြစ်တဲ့အခါကျတော့ကျွန်တော်တို့ပါတီရဲ့မူဝါဒကတော့လူအများကောင်းစားရေးဝါဒပါ။ဒီမူဝါဒကိုအကောင့်တယ်ဖော်ဖို့အတွက်ကတော့ပြည်သူအကျိုးပြုမြန်မာလမ်းစဉ်နော်။အဲ့တော့ဒီလမ်းစဉ်ကိုအကောင့်တယ်ဖော်တဲ့အခါမှာတတ်နိုင်သမျှအမှားယွင်းနဲ့အောင်ဆိုပြီးတော့မေစီမာပฏิပ္ပရာကျင့်စဉ်အဲ့ဒီကျင့်စဉ်နဲ့အညီကျင့်သုံးဆောင်ရွက်သွားမယ်
။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ပတ်သက်ပြီးတိုင်းသာစီလုံးညီညွတ်ရေးပါတီရဲ့အမြင်ကိုပြောပြပေးပါခင်ဗျာ
။ကျွန်တော်တို့ပါတီကတော့စီးပွားရေးမူဝါဒရှိပါတယ်။အဲ့တော့ကျွန်တော်တို့ပါတီရဲ့စီးပွားရေးမူဝါဒကတော့ကျွန်တော်တို့မှာလွတ်လပ်သောအမျိုးသားစီးပွားရေးမူဝါဒဖြစ်ပါတယ်။ဒီလွတ်လပ်သောအမျိုးသားစီးပွားရေးမူဝါဒဆိုတာကတော့ဒီတမျိုးသားလုံးကစီးပွားရေးဖော်မျိုးတုတ်တဲ့ရေးအတွက်လွတ်လွတ်လပ်လပ်ဆောင်ရွက်နိုင်ဖို့ပေါ်ဆောင်ထားတဲ့မူဝါဒပါပဲ။စီးပွားရေးလုပ်ငန်းမှာဖြစ်တဲ့အကုန်ထုတ်လုပ်မှုရှိတယ်၊ဝန်ဆောင်မှုရှိတယ်၊ကုန်သွယ်မှုရှိတယ်။ဒီကဏ္ဍတွေမှာတမျိုးသားလုံးလွတ်လွတ်လပ်လပ်ဝင်ရောက်လုပ်ကိုင်နိုင်ဖို့ဒုတိယကတော့နိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာလည်းပဲအထုတ်ချအာဏာပေါ့လေဘယ်နိုင်ငံမှာဖြစ်ဖြစ်ပေါ့အထုတ်ချအာဏာပေါ်မှာအခြေခံပြီးတော့လွတ်လွတ်လပ်လပ်ဆောင်ရွက်နိုင်တဲ့အခွင့်အလမ်းရှိဖို့ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တိုင်းသားတွေအားလုံးပုဂ္ဂလိကကဏ္ဍမှာချုပ်ချယ်တာတို့ထိန်းချုပ်တာတို့လွယ်ကြီးအုပ်တာတို့ဆိုတာမရှိဘဲနဲ့လွတ်လွတ်လပ်လပ်ဆောင်ရွက်နိုင်ဖို့ဆိုတဲ့ဒီမူဝါဒရှိပါတယ်အဲ့ဒီမူဝါဒကိုအကောင့်တွေဖော်ဖို့ကတော့ကျွန်တော်တို့ဈေးကွက်စီးပွားရေးစနစ်နဲ့ကျင့်သုံးသွားဖို့ပါပဲအဲ့တော့ဈေးကွက်စီးပွားရေးစနစ်ကျင့်သုံးမယ်ဆိုတဲ့အခါကျတော့ဒီမှာကျွန်တော်တို့ကအခုတိုင်းပြည်မှာဖြစ်နေတဲ့အခြေအနေကချမ်းသာတဲ့လူကလည်းထားစရာမရှိအောင်ချမ်းသာပြီးတော့ဆင်းရဲတဲ့လူကြတော့လည်းစားစရာမရှိအောင်ဆင်းရဲတယ်ဆိုတဲ့ဒီလိုဒီရှိသူနဲ့မရှိသူရဲ့ကွာခြားချက်ကတော်တော်လေးဒီ gap ကနော်ကွာခြားချက်ရှိပါတယ်အဲ့လိုဒီဟာကိုကျွန်တော်တို့ကမလိုလားပါဘူးတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုရှိအောင်လုပ်တဲ့အခါမှာကြာရင်တော့ဈေးကွက်ရန်တရားနဲ့ဈေးကွက်စီးပွားရေးစနစ်နဲ့အကောင့်တွေဖော်မယ်တို့တော့ဖွံ့ဖြိုးတိုးတက်မှုရှိလာလို့ပြန်ပြီးတော့ဒါကိုခွဲဝေတဲ့အခါမှာဖြန့်ဝေတဲ့အခါကျရင်တော့ social justice ပေါ့လေလူမှုတဟဇာတာမျှတတဲ့အဖြစ်မျိုးဖြစ်ဖို့လိုပါတယ်ဒါမှရှိသူနဲ့မရှိသူကွာခြားချက်ဟာတစရစတစအကျဉ်းသွားမဲ့သဘောလို့ကျွန်တော်ခိုင်ထားပါတယ်အဲ့တော့လက်ရှိစီးပွားရေးကတော့ဒီဟိုတလောကလည်းပဲ IMF ကနေပြီးတော့သုံးသပ်ထားတာလည်းကျွန်တော်တို့ရှိပါတယ်ဖွံ့ဖြိုးတိုးတက်မှု growth ပေါ့ growth အတင်းနဲ့ကတော့သူကရှေ့ရခိုင်နှုန်းကျော်ကျော်လို့ရှိတော့ဘာပဲပြောပြောတိုးတက်မှုကတော့ကောင်းတယ်လို့ပြောလို့ရမယ်သဘောရှိပါတယ်။သို့တော်လည်းပဲတကယ့်အထက်အချက်ကြီးတွေဖြစ်တဲ့ကုန်သွယ်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေ၊ကုန်ပစ္စည်းထုတ်လုပ်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေဒါ့အပြင်ငွေကြေးနဲ့ပတ်သက်လို့တိုင်းပြည်ရဲ့အရာသုံးတရားတွေမှာလုံဝေတွေတိတ်ပြရတယ်။နောက်တစ်ခါကတော့ဒီနိုင်ငံခြားငွေပေးငွေယူရှင်းနှံ့မှလည်းပဲကျွန်တော်တို့ကလုံငွေပြရတာတွေရှိတယ်။ကုန်သွယ်မှုမှလည်းပဲအားသောအဖြစ်ကျွန်တော်တို့ကတိတ်ပြီးတော့နော်ဒီကျွန်တော်တို့ကပြန်သွင်းရတဲ့ဟာနဲ့ကျွန်တော်တို့ကထုတ်ရောင်းရတဲ့ဟာနဲ့လည်းပဲဒါလည်းကျွန်တော်သိပြီးကျွန်တော်တို့နိုင်ငံတို့ကသိ favorable မဖြစ်ဘူးအဲ့တော့ DJ ကိုမှမူတည်ပြီးတော့ငွေကြေးဖုံးပွားမှုကတော်တော်များများဖြစ်တဲ့အခြေအနေရှိလာပါတယ်အဓိကကြတဲ့လုပ်ငန်းတွေစီးပွားရေး macro economy လို့ခေါ်ပါတယ်လို့ဒီကဏ္ဍတွေကိုတည်ငြိမ်အောင်လုပ်ရမယ်သဘောရှိတယ်အဲ့တော့ဒီမှာကတော့ social tension လို့ခေါ်တဲ့လူမှုရေးစုပူမှုတွေပေါ့ဖြစ်မလာအောင်ကျွန်တော်ဒါအတိကအရေးကြီးတယ်ရုပ်ောက်ပွဲကျင်လာသရမှာကျွန်တော်တို့ကဒီကုံစည်းတော်များတည်ငြိမ်ရေးဆိုတဲ့ဟာကိုတခုထည့်ထားပါတယ်နောက်တစ်ခုကလည်းစင်ရနော်မမှုယောနေရေးဆိုတာထည့်ထားပါတယ်အဲ့တော့နိုင်ငံတော်ကတော့စင်ရနော်မမှုယောနေအောင်ဆိုပြီးကြည်လက်ဒေတာဖုံမျိုးတုတ်တက်ရေးလုံတော့လုံနေတာပါပဲသိတဲ့ကခြားခြားနာနာဖြစ်လာတဲ့ဟာသိမတွေ့ရပါဘူးဒါကတပွဲလို့လုံလို့မရဘူးစီမံကိန်းနဲ့စနစ်တကျချပြီးတော့လောက်အောင်ဒါလည်းရေရှည်ခုနလိုပဲအစင်တစင်တစင်လို့သွားဖို့လိုပဲ
ယူကော့ဘွဲကိုအနိုင်ရပြီးလွတ်တော်တွေကိုရောက်မယ်ဆိုရင်ဘာတွေကိုအဓိကလှုပ်ဆောင်သွားမလဲခင်ဗျာ
။ကျွန်တော်တို့တိုင်းပြည်ရဲ့လေယာဉ်ကွန်ထရိုးလုပ်မှုကအသက်သွေးကျော်ပဲ။ကျွန်တော်တို့ကလူများလို့စက်မှုနိုင်ငံလည်းမဖြစ်သေးဘူး။လေယာဉ်အခြေခံပြီးတော့ပေါ်နေရတဲ့နိုင်ငံဆိုတော့အခုပြီးခဲ့တဲ့ရေကြီးတဲ့အခါမှာထိခိုက်တာဧကတသန်းကျော်လုံးဝပျက်စီးသွားတာကဧက၈သိန်းကျော်ဟဲ့လား။နဲနော်နော်ဧကမဟုတ်ဘူး။ဒီဟာတွေကိုပြန်ပြီးထူထောင်နိုင်အောင်လုပ်အောင်ဘယ်ပါတီပဲတက်တယ်ကျွန်တော်တို့ပါတီတခြားပါတီလည်းနော်တဘောဘကဘီနဲ့ဖြစ်လာတဲ့အမူလအခြေအနေပြန်ရအောင်လုပ်ကလောရမယ်ဒါတစ်ချက်ပဲဒုတိယကကျွန်တော်တို့ပြည်သူတွေဒုက္ခရောက်ပြီးဆေးရနေငြိမ်းချမ်းရေးပဲနော်ဒါဖြစ်အောင်လုပ်ဖို့လိုပါတယ်နှစ်ပေါင်း60ကျော်ဒုစာနာရာရှိရောဂါကြီးဖြစ်နေတာပါနော်အဲ့တော့ဒုစာလည်းတစ်ဖက်စလုံးလည်းပဲကျွန်တော်တို့ကအဲ့ဒီမှာပါဝင်တဲ့လူတွေကျွန်တော်တို့ပါတီကတော့တောင်းပါတယ်ကိုအတ္တကိုမာနာတွေဖယ်ချပြီးတော့တကယ်ဒုက္ခရောက်နေတဲ့တုံသားပြည်သူတွေဒုက္ခတဲ့စခန်းမှာနေနေရတဲ့စစ်ဘေးစစ်တမ်းရှောင်နေရတဲ့ကလေးတွေအသက်ကြီးရွယ်ဦးတွေအမျိုးသမီးတွေညာတွေရဲ့ဒီဆင်းရဲနေတဲ့ဒီဒုက္ခမျက်နှာကိုကြည့်ပြီးတော့မျက်နှာတစ်ခုတည်းကိုပဲကြည့်ပြီးတော့ကျန်တဲ့ကိုယ်အတ္တတွေကိုယ်မာနတွေဖိဖဲထားပြီးတော့လုပ်ပြီးပါလို့ကျွန်တော်တို့ပါတီရဲ့ဆန္ဒအလိုရှိပါတယ
်တန်သာစီလို့ညီညီပါတီကယူကော့ဘွယ်မှာဝင်ရောက်ရှင်မဲ့တဲ့အခါမှာဘယ်ဒေသတွေကအားကောင်းတယ်လို့ထင်လဲခင်ဗျာဘယ်သူတွေရဲ့မဲတွေရမယ်လို့ယုံကြည်လဲခင်ဗျာ
ပြည်내ခုနှစ်ခုရှိတဲ့အ낵ကတော့ကျွန်တော်တို့2020ရွေးကောက်ပွဲမှာအနေထားကိုကြည့်တဲ့အခါကျွန်တော်ကချင်ပြည်내ကကျွန်တော်တို့တော်တော်လေးနိုင်ပါတယ်။ရင်းနေရာကျွန်တော်တို့ကပြည်내ထဲမှာအားထားမယ့်နေရာတစ်ခုလို့ဖြစ်ပါတယ်။အဲ့တော့ချင်းရဲ့ကယားရဲ့ကရင်ရဲ့2020ရွေးကောက်ပွဲတော့ကျွန်တော်တို့တယောက်မှမရဘူး။တော်ဘူးကျွန်တော်စူးစမ်းနေပါတယ်ဒါတစ်ချက်ပါ။တိုင်းဒေသကြီးတွေမှာတော့ရခိုင်တိုင်းပြီးခဲ့တဲ့2020မှာရွေးကောက်ပွဲရတော့စူးစမ်း။မကွေးတိုင်းပေါ့လေနော်။မကွေးတိုင်းရန်ကုန်တိုင်းပေါ့ဧရာဝတီဒီနေရာတွေကပါတီအတွက်ဝင်ရောက်ရှင်ပြိုင်တဲ့နေရာမှာအခြေအနေပေးတဲ့သဘောရှိလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ
်ဒီယူကော့ဘွယ်မှာမဲဆွေးမှားမှုတွေအလွန်များတယ်လို့လည်းဝေဖန်မှုတွေရှိပါတယ်နောက်တစ်ချက်ကဘာသာရေးကိုအသုံးချပြီးတချို့ပါတီတွေကမဲဆွေးမှုတွေရှိတယ်လို့လည်းဝေဖန်ကြပါတယ်ဒီလိုဆိုရင်2015ယူကော့ဘွယ်ကလွတ်လပ်ပြီးတော့တရားမျှတတဲ့ယူကော့ဘွယ်ဖြစ်လာနိုင်မလားခင်ဗျာ
ကျွန်တော်တို့က2020ယူကော့ဘွယ်လည်းဝင်ခဲ့မှုတွေတွေ့ကြုံရှိတာ哦ဟုတ်2015ပြန်ဆင်နေတဲ့အနေထားလဲရှိတဲ့အခါကျတော့2020ရွေးကောက်ပွဲတဲ့စာမယ်ဆိုရင်2015ရွေးကောက်ပွဲဟာလွတ်လပ်မှုရှိမယ်မျှတမှုရှိမယ်ဖွင့်လဲမြင်သာမှုရှိမယ်လို့ကျွန်တော်တို့ဒီလိုမြင်ပါတယ်အဲ့တော့2020ရဲ့စာရင်ဖွင့်လဲမြင်သာမှုရှိလာတော့အမှန်ပဲကော်မရှင်ကသူ့လုပ်ငန်းရပ်တွေကိုကျွန်တော်တို့နိုင်ငံရေးပါတီတွေကိုသူတင်ပြတယ်ကျွန်တော်တို့ရှိအကြံဉာဏ်ယူတယ်ထို့တူပဲမီဒီယာတွေတင်ပြတယ်မီဒီယာတွေရှာကြံ့ကြံ့ယူထို့တူပဲ CSO တွေတင်ပြတယ် CSO တွေရှာကြံ့ကြံ့ယူတယ်ဒါပွင့်လင်းမြင်သာမှုကောင်းလာတဲ့အနေအထားရှိတယ်ဒါကျွန်တော်တို့ကြိုးစားရမယ်အဲ့တော့ပွင့်လင်းမြင်သာမှုရှိလာရင်လွတ်လပ်မှုလည်းရှိလာမယ်လွတ်လပ်မှုရှိလာရင်ခုနလိုပဲတရားမျှတမှုဆိုတာလည်းပါလာမယ့်သဘောကျွန်တော်တို့ရှိပါတယ်ကျွန်တော်အဲ့လိုမျှော်လင့်ပါတယ်အဲ့တော့မဲရှင်းကတော့ဒီလိုပဲသူကဒီလူကြီးဥမာ sensor စကောက်တာတို့ဘာတို့သကောင်စင်းကောက်တာတို့ဘာဒီလိုပါ 100% မှန်နိုင်မယ်ဆိုတဲ့ဟာတော့မရှိပါဘူးအဲ့ဒါတော့လာနေတယ်ပြုနေတယ်မူလှုပ်ရှားနေတာကိုဒီဟာကြီးကဖြစ်စဉ်ကြီးကလှုပ်ရှားနေရနှုတ်ရှားနေတဲ့အခါကျတော့ဒါကိုခုနပုံသေးနေနဲ့ကောက်တဲ့အခါမှာမထားပြန်တာရှိပါတယ်အဲ့တော့ကျွန်တော်တို့ကဒီမှာသဘောထားဖို့ကဘာလဲဆိုရင်ဒါကျွန်တော်အမြင်ပေါ့လေဝိုင်းပြီးတော့အပြစ်ပြောမယ့်အစားဘလို့ကောင်းအောင်လုပ်မလဲဟဲ့လားဥမာ2010တဲ့အစားရင်2015ဟာမဲဆင်းနေဟာပို့ပြီးပြည်စုံကောင်းမွန်နေဟာဖြစ်ရမယ်ထို့တူပဲ2015မဲဆင်းတဲ့ကို20ကြရင်ပို့ပြီးတော့ကောင်းတဲ့အားမျိုးဖြစ်အဲ့လိုကျွန်တော်တို့ကဝိုင်းလောက်ရမယ်သဘောရှိတယ်။ဒါကော်မရှင်ကြီးပဲမဟုတ်ဘူး။နော်ကျွန်တော်တို့နိုင်ငံရေးပါတီတွေပါမယ်။မီဒီယာတွေကနေပြီးတော့ပြောလို့ဆိုလို့ဖော်ပြပေးတဲ့အတွက်အများကြီးပြုပြင်လို့ရတာတွေလည်းရှိတယ်။ထို့တူပဲ CSO တွေကလည်းပဲသူတို့ကနပြည်သူတွေကိုမဲရှင်တွတ်ကြည့်ဖို့ခေါတုံးကမဲရှင်ကြည့်တဲ့ culture သိမရှိဘူး။အခုတော်တော်များများရှိလာတယ်။ဟဲ့လား။အားကြည့်လာပြီးသူတို့ဟာမာရာမင်းကသူပြင်တာပြောဖို့လှုပ်လာတာပြည်သူတွေကလည်းပဲဝိုင်းပြီးတော့အဲ့လိုဘာမီအကောင့်တွေပေါ်တဲ့အခါကျမှဘာပဲပြောပြော 100% မဟုတ်ဒီတန်းအောင်ကောင်းမွန်တဲ့အနေအထားမျိုးဖြစ်လာလိမ့်မယ်အဲ့ဒီပုံစံနဲ့ဘာသင်တယ်လို့ကျွန်တော်မြင်ပါတယ်ဘာသာရေးနဲ့ပတ်သက်လို့တော့ကျွန်တော်တို့ပါတီကတော့ရှင်းရှင်းလင်းလင်းပဲခိုင်ထားတယ်ဘာသာရေးနဲ့နိုင်ငံရေးရွတ်ရွတ်ရှိတဲ့ကျင့်သုံးတာကိုကျွန်တော်တို့လက်မခံပါဘူးနောက်တစ်ခုကတော့ဖွဲ့စည်းပုံအခြေခံစီမင်းမှာတတ်မှတ်ထားတာရှိတယ်ကျွန်တော်တို့နိုင်ငံရေးပါတီတွေကိုကန့်တတ်ထားတာလည်းရှိတယ်ဘာလို့ဆိုရင်ပုံမှန်409ဂါကြီးပါနိုင်ငံရေးအလို့ကဘာသာရေးကိုအလွဲသုံးစားမှပြုလုပ်ရအဲ့ဒါကျွန်တော်တို့ရည်ရည်ချက်ပါပဲ
။ဥက္ကရှိကို RFA ကကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ RFA ကလည်းကျွန်တော်တို့ရှိရသဘောထားပေါ့လေ။နော်အမြင်လေးတွေလာပြီးတော့မေးမြန်းဆွေးနွေးတွေ့တယ်ကျွန်တော်တို့တင်ပြခွင့်ရတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ။